မြန်မာနိုင်ငံမှာလူ့ခွင့်ရေးချိုးဖောက်မှုတွေပေါ်ပေါက်နေရတဲ့အခြေခံအကြောင်းရင်းတွေထဲမှာဒီမိုကရေစီအခြေခံတွေအားနည်းတာအပြစ်ကျူးလွန်သူတွေအေးအေးယူမခံရဘဲကိလခွင့်ရနေတာတရားဥပဒေစိုးမိုးရေးအားနည်းတာအရက်ဘက်ကကြီးကြပ်ခွင့်မရတာစတာတွေပေါ်မှာအခြေခံနေတဲ့အကြောင်းကုလသမဂ္ဂလူ့ခွင့်ရေးကော်မရှင်နာမင်းကြီးကပြောလိုက်ပါတယ်။ရာဇဝတ်လောက်ကျင့်သုံးခဲ့တဲ့အစိုးရတွေရဲ့မူဝါဒတွေဥပဒေတွေဟာလည်းဘာသာရေးလူမျိုးရေးခွဲခြားမှုတွေကိုအားပေးရရောက်နေတဲ့အကြောင်းပြောဆိုခဲ့တာပါ။
They have contributed to and perpetuated violence, extreme poverty, exploitation, and dispossession.
ဒီမူဝါဒတွေကကျန်းဖက်မှုတွေကျူးလွန်ခံရအောင်အလွန်အမင်းဆင်းရဲမွဲတွေအောင်ခေါင်းပုံပြတ်ခံရအောင်ပိုင်ဆိုင်ခွင့်မရှိအောင်အားပေးရရောက်နေတဲ့အကြောင်းကြာသပတေးကကုလသမဂ္ဂလူ့ခွင့်ရေးကောင်စီမှကော်မရှင်နာမင်းကြီးမီရှယ်ဘက်ရှလကပြောဆိုလိုက်တာပါသူတို့ဖြင့်1982ခုနှစ်နိုင်ငံသားဥပဒေကြောင့်ရိုဟင်ဂျာတွေနဲ့တခြားမွတ်စင်တွေအတွက်နိုင်ငံမဲ့တွေလိုအဖြစ်မျိုးကြုံနေရတယ်လို့လည်းပြောဆိုသွားပါတယ်လူခွင့်ရေးချုပ်ပေါင်းမှုတွေဖြစ်ရတဲ့အကြောင်းရင်းကပေါင်းစုံရှိနေပြီးကာလကြာရှည်တရှိနေတဲ့ပြဿနာကိုဖြစ်ရှင်းဖို့တမိုင်းနောက်ကျောင်းနိုင်ငံရေးစီးပွားရေးနဲ့လူမှုရေးပတ်ပေါင်းစုံကိုနားလည်ဖို့လိုတဲ့အကြောင်းလည်းပြောဆိုခဲ့တာပါလူခွင့်ရေးချုပ်ပေါင်းမှုပြဿနာကိုဖြစ်ရှင်းဖို့မြန်မာစုအနေနဲ့အားလုံးကိုစုစည်းပြီးဖြစ်ရှင်းနိုင်မဲ့တမိုင်းဝင်အခွင့်အလမ်းတရရှိနေတဲ့အကြောင်းလည်းပြောဆိုသွားပါတယ်မြန်မာဆွေကတော့ရိုဟင်ဂျာဆိုတဲ့အတုံးလုံးကိုတရားဝင်လက်မခံသလိုလူခွင့်ရေးချုပ်ဖောက်မှုဆွဆွဲချက်တွေနဲ့ပတ်သက်လို့စုံစမ်းဖော်ထုတ်အရေးယူရတယ်ရှိတဲ့အကြောင်းလဲတုံ့ပြန်ထားတာပါ